ကိုရိုနာဗိုင်းရပ်စ်ကယောဂါကပန်းနာရင်ကျပ်တီဘီယောဂါအမြင့်ပြတိုက်ဖျက်ရေးလုပ်ငန်းတွေမှာနှောင့်နှေးသွားစေဖို့အနေအပြုချိန်ချောက်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပုံတုံးလေးကသတိပေးလိုက်ပါတယ
် TB remains unfortunately the biggest infectious disease killer in the world
ဒီယောဂကအခုချိန်မှာကုသယောဂတွေတဲ့လူအသေးအပြောင်အများဆုံးယောဂဖြစ်ပြီးမနစ်ကတီဗီကြောင့်လူတက်သမလေးတန်းအသက်ဆုံးရှုံးခဲ့ရကြောင်းကိုဗစ်ကြောင့်ဒီအခြေအနေပေါ်ဆူးဆူးသက်ရောက်မှုရှိနေကြောင်း WHO ရဲ့ကမ္ဘာ့လုံးဆိုင်ရာတီဗီယောဂဆိုင်ရာအစီအစဉ်ဒါရိုက်တာဒေါက်တာတယ်ရီဇာကစီဗာကပြောပါရယ်တီဗီယောဂအဖြစ်များတဲ့နိုင်ငံတွေဖြစ်တဲ့အိန္ဒိယနဲ့တောင်အာဖရိကလိုနိုင်ငံတွေမှာတီဗီယောဂရှာဖွေဖော်ထုတ်ရေးနဲ့ကုသရေးမှာအသုံးပြုဖို့ရာထားတဲ့အရေးမြစ်တွေကိုကိုရိုနာဗိုင်းရပ်စ်တပ်ဖြတ်ရေးတဲ့အသုံးပြုနေရတယ်လို့လည်း WHO ကပြောပါရယ်ပြီးခဲ့တဲ့နှစ်ကတီဗီယောဂကြောင့်သေဆုံးသူ 1.4 သန်းထဲဒီနှစ်မှာသေဆုံးသူ 2,000 ကနေ 4,000 လောက်ပိုများလာနိုင်တယ်လို့လည်း WHO ကအစီအခံထားပါရယ်စေကူတာထုံရှိနေရတဲ့အနေနဲ့အခုလိုမနစ်ကထပ်ပိုပြီးသေဆုံးကြမှာဖြစ်ပါရယ်2020ပြည့်နှစ်အတွက်တီဗီဖြစ်ပွားနှုန်းများတဲ့နိုင်ငံတွေမှာတီဗီယောဂအတီးပြုလူနာစီးရင်တိတိတသာကျဆင်းသွားတယ်လို့လည်း WHO ကကြောက်ယူထားတဲ့စီးရင်ချက်လက်တွေကဖော်ပြနေပါတယ်။ကမ္ဘာမှာတီဗီယောဂအဖြစ်အများဆုံးအိန္ဒိယတနိုင်ငံထဲမှာပဲအသွားအလာတွေပိတ်ပင်ထားတဲ့မလကုန်ပိုင်းကနေဧပြီလကုန်အပတ်စဉ်နဲ့လစဉ်တီဗီယောဂအတီးပြုလူနာစီးရင်က90ရာခိုင်နှုန်းကျဆင်းသွားခဲ့တာပါ။ဒေါက်အာဖရိကနိုင်ငံမှာလည်းမလနဲ့ဇွန်လအတွင်းအလားတူကျဆင်းသွားတာမျိုးကိုတွေ့ခဲ့ရပါတယ်။